မြန်မာနိုင်ငံမှာကိုဗစ်ပိုးတွေ့သူဟာဓာတ်ခွဲစစ်ဆေးမှုတွေအရဆယ်ရာခန့်အောက်ပမာဏကိုဇက်တိုက်ထိုးကျဆင်လာနေချိန်မှာစစ်ကောင်စီဥက္ကဋ္ဌက12နှစ်ထက်ကလေးတွေကိုပါမကြာခင်ကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြောလိုက်ပါတယ်။စစ်ကောင်စီဥက္ကဋ္ဌလည်းဖြစ်တဲ့အင်းဆောင်ဆွေဝန်ကြီးချုပ်လည်းဖြစ်သူဗိုလ်ချုပ်မှုကြီးမေအောင်လိုင်ကဒီလကုန်မှာတရုတ်ကလှူမဲ့ Sinopharm ကိုဗစ်ကာကွယ်ဆေးနှစ်သန်းကိုကြောင်းပြန်မဖွင့်မီအချိန်မီထိုးပေးဖို့ပြင်နေတယ်လို့မနေ့ကစစ်ကောင်စီစီဝေးမှာပြောလိုက်ပါတယ်။မြန်မာနိုင်ငံမှာလက်ရှိအဖြစ်ကိုဗစ်ကာကွယ်ဆေးတွေကိုအသက်65နှစ်အထက်နဲ့ဗန်းနဲ့ကျန်းမာရေးလိုမျိုးမဖြစ်မနေရေးပေါ်လို့တဲ့လုပ်ငန်းပိုင်းကဝန်ထမ်းတွေကိုပဲထိုးပေးနိုင်သေးတာပါ။ကျောင်းတွေဘတော့ပြန်ဖွင့်မှာကိုဗိုလ်ချုပ်မှုကြီးကအတိအကျမပြောခဲ့ပေမဲ့ကိုဗစ် -19 ကူးစက်မှု900ခန့်အောက်ကျလာမှသာစိတ်ချရမှာမို့စာသင်ကျောင်းတွေကိုနောက်လအောက်တိုဘာ24ရက်အထိဆက်ပိတ်ထားမယ်လို့တော့ပြောခဲ့ပါဗျ။အခုလိုအချိန်မှာစကိုင်းတိုင်းကစကိုင်းကလေးတမူနောက်ပဲခူးတိုင်းကပဲခူးနဲ့ဖြူနောက်အေရီတိုင်းကမြောင်းမြမြို့စုစုပေါင်း6မြို့နယ်ကို stay at home အိမ်မှာနေရေးကန့်သက်ချက်ကနေနှက်ဖြန်ကစပယ်ဖျက်လိုက်ပြီးတော့ကျန်းမာရေးတာဝန်ရှိသူတွေကဆိုပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့ထုတ်ပြန်ချက်အရလဲကိုဗစ်ဓာတ်ခွဲစမ်းသပ်မှု 18,133 ခုလောက်ခဲ့ရမှာကိုဗစ်ပိုးတွေ့သူတွေ 1,546 ဦးရှိပြီးပိုးတွေ့သူ 8.52 ရာခိုင်နှုန်းပဲရှိခဲ့ပါတယ်သေဆုံးသူကတော့52ဦးဖြစ် 3.82 ရာခိုင်နှုန်းရှိခဲ့ပါတယ်ခင်ဗျ